အင်ဒိုနီးရှားမှာကျင်းပနေတဲ့အာဆီယံနိုင်ငံသားရဲ့ဝင်ကြီးများအစည်းအဝေးနဲ့မိဘနိုင်ငံများရဲ့ထိပ်သီးဆွေးနွေးပွဲတွေမှာမြန်မာအကြတဲ့ကိုညှို့နဲ့ကြေညာချက်တစ်စောင်ကိုဂျာတာပရင်းနေမှာအားလုံးသဘောတူထုတ်ပြန်နိုင်မှုမျှော်လင့်ချက်ကြပေမဲ့ဂျာတာပရင်းနေနောက်ပိုင်းအထိထုတ်ပြန်ချက်တွေထွက်လာခြင်းမရှိသေးပါဘူးထုတ်ပြန်ချက်နောက်နေရတဲ့အကြောင်းရင်းကိုရှင်းရှင်းလင်းလင်းမသိရသေးပေမဲ့ကြေညာချက်ကိုအပြစ်သက်မချခင်ထုတ်ပြန်မှုအာဆီယံအရာရှိတဦးကပြောဆိုတဲ့အကြောင်းရိုက်တာသတင်းတာမှာဌာနမှာဖော်ပြထားပါတယ်အာဆီယံဥက္ကဋ္ဌအင်ဒိုနီးရှားရဲ့နိုင်ငံသားရေးဝန်ကြီးကတော့မြန်မာနိုင်ငံကအကြမ်းဖက်မှုတွေကိုကင်တွဲဖြစ်ရှင်းရမှာအာဆီယံနေအနေနဲ့စီလုံးညီညွတ်မှုရှိဖို့ဗိုလ်ထုနေမှာတိုက်တွန်းခဲ့သလိုဘုံသဘောတူညီချက်၅ရပ်အကောင်အထည်ဖော်ဖို့လည်းမြန်မာစစ်ကောင်ဆောင်တွေကိုတောင်းဆိုခဲ့ပါတယ်မြန်မာစစ်ကောင်စီကိုပြင်းပြထန်ထန်ဝေဖန်လေးရှိတဲ့မလေးရှားနိုင်ငံကတော့အကြမ်းဖက်မှုတွေအပါအဝင်မြန်မာစစ်တပ်ရဲ့လုပ်ရတွေကိုပြင်းပြထန်ထန်ရှုတ်ချဖို့အာဆီယံကိုတိုက်တွန်းပါတယ်မလေးရှားနိုင်ငံသားရဲ့ဝန်ကြီးကလည်းပူးတွဲကြေညာချက်မှာပြင်းပြထန်ထန်ဖော်ပြဖို့ပြောဆိုခဲ့ပါတယ်။မြန်မာအရေးနဲ့ပတ်သက်ပြီးအာဆီယံနိုင်ငံတွေအခြားသဘောထားကွဲလွဲမှုတွေရှိနေပြီးလက်ရှိမှာစစ်ကောင်စီထိတ်တန့်အရာရှိအစိမ့်အရာရှိတွေကိုအစည်းအဝေးတယောက်ခွင့်မပြုပါဘူး။ဒါပေမဲ့လည်းထိုင်းနိုင်ငံကတော့မြန်မာအစိုးရနဲ့ပြန်လည်ဆက်ဆံဖို့ရည်ရွယ်ထားတဲ့အစည်းအဝေးတစ်ခုကိုအရင်လကကျင်းပခဲ့ပါတယ်။